Facebook လူမှုကွန်ရက်ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Meta ကအစုရှယ်ယာဝင်တွေကိုဒီသတင်းပတ်ထဲမှာနှစ်ပတ်လည်အစည်းအဝေးကျင်းပတဲ့အခါရိုဟင်ဂျာတွေနစ်နာခဲ့ရမှုတွေအတွက်တာဝန်ယူမှုရှိစေရေးဦးစားပေးနိုင်မှုနိုင်ငံတကာလူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောလိုက်ပါတယ်။2018ခုနှစ်ကမြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်ကစစ်ဆင်ရေးအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရက်စက်ကြမ်းကြုတ်မှုတွေအတွက် Facebook ကုမ္ပဏီမှလည်းတစ်စိတ်တစ်ပိုင်းတာဝန်ရှိခဲ့တာကြောင့်နစ်နာမှုတွေကိုကုစားဖို့လိုတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာ AI အဖွဲ့ရဲ့နည်းပညာဆိုင်ရာဒုတိယညွှန်ကြားရေးမှူးပါတီတဲဘရူဝင်ကပြောဆိုထားတာပါ Facebook ကြောင့်ရိုဟင်ဂျာတွေပေါ်မုန်းတိမှုတွေကိုပုံမသွေးထုတ်ပြရရောက်ခဲ့တဲ့အတွက်ထိရောက်တဲ့ကုစားမှုတွေလုပ်ဖို့ပြက်ကွက်နေတာကြောင့်ရှယ်ယာဝင်အစည်းအဝေးမှာဦးစားပေးဆွေးနွေးဖို့ကိုလည်းတိုက်တွန်းထားပါတယ်ရက်ဆက်ကြမ်းကြုတ်မှုတွေကနေလွတ်မြောက်လာသူတွေဟာဒုက္ခသည်စခန်းတွေမှာအခက်အခဲတွေကြားဆက်လက်နေထိုင်နေရခြင်းကြီးမှာ Meta ကုမ္ပဏီကအကျိုးအမြတ်တွေဆက်လက်ခံစားနေရတယ်လို့လည်းဝေဖန်ထားပါတယ်